နိုင်ငံတော်ကလာမယ့်10ရက်နေ့ရစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့မဲ့အစီအစဉ်အတွက်အခြေခံဝင်ငွေမရှိတဲ့သူတွေစည်းရင်းကိုတိုင်းနယ်ပြည်နယ်တွေမှာ2ရက်အတွင်းကောက်ခံပြီးဗဟိုအစိုးရစီကိုပို့ဖို့စီစဉ်ထားတာကိုပြောပြပေးသွားပါမယ်။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့သွားမယ်လို့မနေ့ကထုတ်ပြန်ကြေညာခဲ့တာပဲဖြစ်ပါတယ်။ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာတော့တိုင်းဆိုးရတွေ၊လွတ်တော်ကိုယ်စားလှယ်တွေနဲ့ပရာဟိတအဖွဲ့တွေဆွေးနွေးတိုင်ပင်ခဲ့တဲ့အကြောင်းပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးညွန့်ရွှေကပြောပြပါတယ်။အထူးသဖြင့်ဝင်ငွေနည်းတဲ့လက်လုပ်လက်စားတွေကိုကူညီဖို့ရည်ရွယ်ထားတဲ့အကြောင်းလေးသူကပြောပါတယ
်။ဝင်ငွေမရှိတဲ့လူတွေကျွန်တော်တို့စီရင်ပေါ့။ဝင်စီရင်မရှိဘူးဆိုတော့ကျွန်တော်တို့ဝင်ဖို့ပြီးဝင်နာတဲ့လူဝင်နာနေပါပေါ့။အဲဆိုင်ကတော့ဒီဝါရီကြောက်တယ်သူကဆိုင်ကိုပိတ်တယ်သူပဲသူတို့တက်နေတော့ပြေးထားပြီးရရှိအဲအဲ့ဒါကြီးကိုလည်းချက်ပြီးတော့ဒီလေးလေးလုံးလို့စားဖို့သူကကတော့ဆိုင်ကားကပါတယ်ဘယ်လိုလုပ်မှာပြရလို့တော့ပြောကိုဒီပေါ်ပုံစံတော့သွားတော့ရောင်းပြီးဒီပေါ်ဒီကဲဆိုင်ကဲကဲဒီဆွဲရတယ်ဒီအဲအဲ့ဒီလိုသူတွေပေါ်အသေးစိတ်ကိုဒီလေးလုံးပါဒီလေးစားရတယ်ဒီကိုမကြခဲ့အောင်ဒီပေါ်ပြေးတယ်ကျွန်တော်အေရော်ရရှိပြီဖြစ်စီရှိပြီဖြစ်စီကျွန်တော်တို့ရက်ွက်ဆက်ပါနေတဲ့ဒီဆက်ရဲ့အားလုံးဘုံလိုပြေတော့ပေါ့ဘူးဒီနေ့ပဲကျေးဇူးပေးတယ
်အိမ်အောင်စုတစုစီကိုဆန်ရှိပြီး C90 တာပဲတပိတ်တာအပါဝင်စားတောက်ကုံ၅မျိုးကိုထောက်ပံ့ပေးသွားမှာပါအခြေခံလူဒန်းစားလက်လုံလက်စားဆိုတဲ့ဆန်ကိုတော့နိုင်ငံလုံးအတိုင်းအတာနဲ့ဘယ်လိုသတ်မှတ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးလက်တလောစီစဉ်မှာတော့လက်လုံလက်စားတွေပုံမှန်ဝင်ငွေမရှိသူကြာပန်းလုပ်သမားတွေကိုထောက်ပံ့သွားမှာဖြစ်ပြီးပုံမှန်ဝင်ငွေရှိသူနိုင်ငံဝင်နဲ့ပုဂ္ဂလိကဝင်နှန်းတွေမပါဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။လက်ရှိမှာတော့ရက်ကြီးအုပ်ချုပ်ရေးတွေအနေနဲ့သင့်ဒီစည်းရင်းတွေကိုကောက်ယူဖို့စီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးအင်းစိန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုဝေဖြူဟန်ကပြောပါတယ်
။ဒီနေ့ကျွန်တော်တို့မြို့နယ်မှာဆိုလည်းဆက်ပြီးတော့စည်းရင်းကောက်နေပါပြီ။ကောက်ပြီးလို့ရှိရင်အဲ့တက်လာတဲ့လူကြီးရဲ့စည်းရင်းပေါ်မှာမူတည်ပြီးမှကျွန်တော်တို့ကမနေ့ဖြန်ညနေဒီရုံဖွင့်ဒီနောက်ဆုံးထားပြီးတော့ပေါ့ဗျာ။အဲ့ဒါတွေကိုတက်ဆိုင်ရခရိုင်အစင်တိုင်းအစင်အကုန်လုံးစည်းရင်းပြန်ပြီးတော့မှနိုင်ငံတော်ကနေပြီးတော့ဒီပေါ်မှာတက်လာတဲ့သူမျိုးနဲ့လိုက်ဒီအင်တာဗျူးပုံမှန်ပူပြီးတော့သူတို့ဆက်ပြီးစီမံခန့်ခွဲမှာပေါ့နော်။အဲဒီအပိုင်းတော့နိုင်ငံတော်ကနေဘလို့ပုံစံနဲ့စီရင်ကိုပို့ပေးမလဲဆိုတော့ကျွန်တော်တို့လည်းမသိသေးဘူး။တော်တော်တော်ကျွန်တော်တို့လိုညွှန်ကြားချက်အရတော့ပုံမှန်ငွေမရှိခြင်းတွေလည်းသာစီရင်ပြုစုပါဆိုတော့ကျွန်တော်တို့ကချပေးထားတဲ့ကောင်းစဉ်လေးတွေပေါ့။ကောင်းစဉ်လေးတွေအကျုံးဝင်တဲ့သူတွေကိုတော့ပူဇော်ပေးပြီးတော့ကောင်းနေရမျိုးလေကျွန်တော်လုပ်နေပါပြီ
။အိမ်အောင်စုတွေမှာဝင်ငွေရှိမရှိဆိုတာကိုရက်ကျေးအုပ်ချုပ်ရေးတွေကစီစီရမှာဖြစ်ပါတယ်။ဒီလိုထောက်ပံ့ရမှာမတမာမှုတွေမဖြစ်အောင်လဲစီစဉ်သွားမယ်လို့တောင်းရှိသူတွေဘက်ကပြောဆိုထားပါတယ်။အခြေခံလူဒန်းစားတွေကိုစားနပ်ရိက္ခာကူညီထောက်ပံ့ပေးဖို့စီစဉ်ဆောင်ရွက်နေတဲ့ H2M Prahita အဖွဲ့ကကူညီညီကတော့တိကျတဲ့သတ်မှတ်ချက်တွေနဲ့အစိုးရဘက်ကနေကူညီပံ့ပိုးတာတွေလှုပ်ဆောင်ပေးစီခြင်းတယ်လို့ဆိုလိုက်ပါတယ်။
ဟုတ်ကဲ့ဟိုအခုလက်ရှိအစိုးရစီစဉ်တဲ့ကိစ္စတွေကတော့လေသူတို့စီကံသတ်မှတ်ချက်တွေကအများများတယ်အများများတယ်ဆိုတဲ့အခါကျတော့ဒီလက်လုံးလက်စားရအတိတ်ပဲဖွင့်ဆိုမှုအပေါ်မှာကသူကသာဆွေးကြားနေရရှိတယ်ဗျာသူတို့မှာကဟိုအချက်ချာစူပါရင်းမျိုးဖြစ်တဲ့အပေါ်မှာဟာလာဆက်ယုံအလုံယုံဈေးဆိုင်ပုံမနီအဲ့ဒါတွေမှာအလုံလာလုံတဲ့ဝန်ထမ်းတွေအများကြီးရှိတယ်အများကြီးရှိတဲ့အခါကျတော့အဲ့ဒီအချက်တွေနဲ့သူကသတ်မှတ်ထားတဲ့အချက်တွေကအဲ့တိတ်ဟိုလာရောက်နေတယ်မရှိဘူးပေါ့နော်ဟိုလူသားကအစုံရှိတယ်ဗျာချို့မှာဟိုမတမ်းမစွမ်းနေရှိတယ်ကျမကြီးမကောင်းတဲ့လူတွေတကြီးရွယ်ကိုရှိတယ်အဲ့လိုလူတွေကဒီအစိုးရရဲ့ဟိုသတ်မှတ်ချက်တွေမှာတချို့အကျုံးဝင်တယ်တချို့အကျုံးမဝင်ဘူ
းလာမယ့် April 10ရက်နေ့ကနေ19ရက်နေ့အတွင်းကျမကြီးကိစ္စနဲ့စာနယ်ဇင်းကဝယ်ယူတာကလွဲပြီးအပြင်းမထွက်ဖို့ဝန်ထမ်းတွေကိုနေရက်မပြန်ဖို့အစိုးရဘက်ကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ COVID-19 ရောဂါကြောင့်ကြုံလာရမယ့်စီးပွားရေးထိခိုက်မှုတွေကိုအနည်းဆုံးဖြစ်အောင်စီမံထားပြီးအလို့အဆုံးလုပ်ငန်းတွေကိုချိန်ငွေပေးတာမျိုးအလုပ်သမားတွေကိုလုပ်ခပေးနိုင်အောင်စီစဉ်တာမျိုးတွေမကြခင်ကပဲပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။